KRC နဲ့ဒီမော့ဆိုမြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ဆက်တက်ကြတိုက်ခိုက်မှုတွေကြောင့်အိုးအိမ်ပြစ်ဘေးကင်းရာထွက်ပြေးနေကြရသူတွေတောင်းမြတ်ချီရှိနေပါတယ်။အဲ့ဒီထဲကဒီမော့ဆိုမြို့သူတယောက်ကတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ချိန်မှာဘေးကင်းအောင်လို့မြို့ကနေထွက်ပြေးခဲ့တာပါ။သူ့လိုပဲလူကြီးလူငယ်ထွက်ပြေးခဲ့ကြရတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဟုတ်ဒီတိုင်းတနက်နေ့ရိုးရိုးပြစ်တော့အတော့ပြည်သူကမပြေးဘူးလေနော်။မပြေဘူးနည်းနည်းခံရပါကိုယ့်ရဲ့အိမ်မှာဒါမဲ့လက်နဲ့ကြည့်ပြီးပါကြလာတော့မလုံခြုံတော့ဘူးအဲနဲ့နီးဆက်တဲ့ရွာကြီးမှာပေါ့ပြေးရတာပေါ့ပြေးပြီးတော့မှတစ်ဆင့်တစ်ဆင့်ပြေးကြတာအဲ့လိုမျိုးစားတော့ကျွန်တော်တို့ပြေးရတသောင်းတသောင်းလောက်ပဲရှိရအခုက၄-၅သောင်းလောက်ဖြစ်သွားပြီတရွာလုံးတစ်မြို့လုံးမှဘယ်သူမှမရှိတော့တာအိမ်ဒီမှာလည်းမရှိတော့ဘူးဒီမိုးဆိုတစ်မြို့နယ်လုံးပေါ့နော်အကုန်လုံးလုံးဝမရှိတော့ဘူးလိုက်ကော်တော်မှနည်းနည်းပဲကျန်တာပေါ့နော်အကုန်လုံးတစ်ကုန်ကြီးပြေးကြတာတောင်းနဲ့ချီပေါ့ရှိသွားပြီမှာမတော်လို့ရှိနေရွာရီရက်ွက်ကြီးပေါ်တော့မှာဟိုတနန်းကွယ်တို့ခေါပလော့တို့ပြီးတော့ဒီမြို့မထဲပေါ့နော်မြို့မရက်ွက်ပေါ့နော်အဲ့ဆိုအုပ်စုလိုက်ပါသွားပြီပြီးတော့ဒုံရောက်ပါမယ်မှာပြီးတော့9မိုင်6မိုင်ဖက်လဲပါမယ်ဒေါ်ဘူးစီဖက်လဲပါခံစားရတော့မလွန်ချုံဘောပျော်လဲမပျော်ဘူးပြီးတော့မှကိုဘတာကိုအေးရှင်းနေလို့ရတဲ့ဟောင်းမှာညုံတိုင်းထပ်ပြေးကြရတာဆိုတော့လေဘာမှလည်းမတင်လာခဲ့ရဘူးပစ္စည်းလည်းမပါဘူးစားကြရလည်းအလုံးလောက်မရှိဘူးပေါ့နော်အလုံးကြီးတော့ရှိရပါအခက်ခဲကအရင်များပါတယ်အိမ်မနီယာနဲ့ဒါစီဆောင်ဘွားအနေနဲ့ဆိုတော့လုံးဝမတူးလေနော်ဟိုခံမှန်ကြည့်လို့သိကြည့်လို့လည်းရမှာပါစိတ်ထားပိုင်ဆိုင်ရတော့တယောက်နဲ့တယောက်မတူးချင်တချို့ကျတော့လေယောဂအခန်းလေးရှိတော့ဆီးလေးတွေပါပြတ်တော့တို့ကစိတ်မခံနိုင်ဘူးပေါ့နော်တခုခုဆိုရင်စားလိုက်စားထားတော့လေဟိုတခုဆိုနှံ့ဖြတ်နိုင်လို့ရှိတယ်တချို့ကျတော့လေဟိုစိတ်ကိုခိုင်ထားရတဲ့ပုံစံမျိုးတော့ရှိရမှာဟိုဘယ်သူမှတော့စိတ်ကြီးအရင်ခိုင်နေကြတာတော့မဟုတ်တာနဲ့စိတ်ကိုခိုင်အောင်ထားကြတာပေါ့နော
်ကိုရိုင်းကဆက်ပြီးကြောင့်ပြည်ရင်းဒုက္ခတွေတယောက်ဖြစ်နေပေမဲ့သူကခလေးငယ်တွေလူကြီးတွေအတွက်ပို့ပြီးတော့ပူပန်နေပါတယ
်ခလေးများကျတော့တော်တော်များဖြားကြတယ်ချောင်းဆိုးမှစီးပြီးပေါ့နော်မခံနိုင်ဘူးတချို့ကလည်းတော့မှအရင်လေးကြီးရှိတော့သူတို့ကမခံနိုင်တော့ဒီအရင်ဖြားကြတယ်ကိုဝန်ဆောင်မိခင်တွေဆိုလဲသူတို့တော့အရင်အန်ရည်များပြေးရလွားရမယ်ဆိုလဲသူတို့မပြေးနိုင်အဲ့လိုမျိုးတော့ခက်ခဲအများကြီးရှိရှင်ကျွန်တော်တို့ကတော့လူငယ်ကြီးပေါ့နော်လူငယ်ကြီးဆိုတော့လေဟိုပြေးလာလာပြေးတခုခုဆိုရင်တော့အဆင်ပြေကိုစိတ်တော့လေကိုပြင်ဆင်ထားတယ်ကျူတော့ပြင်ဆင်ထားတဲ့ကြောင့်လို့အဆင်ပြေရပေါ့နော်ဒါပေမဲ့ကျွန်တော်စိတ်မကောင်းတာကျတော့ဒီကေလူအိုရီပေါ့နော်လူအိုရီလူကြီးကြီးယောဂအခက်ရှိတဲ့လူကြီးကလေးငယ်တွေကကျတော့အများတနာဖို့ကောင်းတယ်သူတို့ပြေးတဲ့ချိန်မှာဒုက္ခတွေအမျိုးမျိုးရှိတယ်အခက်ခဲတွေအများကြီးများတယ်ပေါ့နော်အဲ့သူတို့အတွက်ကိုပို့ပြီးတော့စိတ်မကောင်းဖြစ်ရတာပေါ့နော်ခုတည်းကတော့အဲ့လောက်ချင်မဟုတ်ဘူးမှာ
ဒီမောဆုံမျိုးအပါအဝင်အနီးဝန်းကျင်မှာရှိတဲ့မြို့ကလေးတွေကထွက်ပြေးနေကြရသူတချို့ကတော့ယာယီခိုးလုံနိုင်တဲ့နေရာတွေမှာရောက်နေကြပါတယ်ဒါပေမဲ့တောထဲမှာပုန်းခိုနေကြသူတွေလည်းအများပြားကြန့်ရှိနေပါသေးတယ်
ကွာတော့ဒီတနေရာမှာရှိနေတဲ့ဟိုလုံချုံတဲ့နေရာမှာတော့နည်းနည်းပြန်ရောက်လုံချုံနေတော့မဟုတ်ဘူးပေါ့အမရဲ့တနေရာမှာတော့မလုံချုံဒါပေမဲ့နည်းနည်းတော့အဆင်ပြေတဲ့နေရာရောက်နေတယ်မှာလုံးဝဟိုတချို့ကလေးတွေရောမိခင်တွေရောကြံခဲ့တဲ့လူတွေလည်းအများကြီးရှိသေးတယ်ကျွန်တော်လေးတော့တည်းမှာအဲ့ဒီလူတွေကနည်းနည်းဟိုလိုအပ်နေပါတော့ညီမတို့ခုလိုချက်အဲ့ဒီလူတွေကိုပြန်ထုတ်ပြန်ကယ်ဖို့လဲစူးစမ်းနေပါတော့တချို့လည်းစူးစမ်းပြီးတော့လာနေဘယ်လိုလုပ်ရမလဲတော့မသိသေးဘူးမှာ
တော်ထဲမှာပုံနေကြရသူတွေအတွက်အကူအညီတွေလိုအပ်နေပေမဲ့အခုအညီပေးမဲ့သူတွေကိုရာရဲ့လုံခြုံရေးစိတ်ပူစရာဖြစ်နေသေးတာမို့အခုအညီရဖို့ခက်နေကြပါတယ်
။ဟဲ့ကိုကြီးပေးမဲ့လူကြီးစားလဲလုံခြုံနေဆိုတော့တမျိုးပေါ့နော်မလုံခြုံဆိုတဲ့တမျိုးလာမှာကိုကြီးစားတော့အများကြီးလိုလဲစားစရာတွေလိုလဲဟိုနေစရာတွေလိုလဲပြီးတော့ဒီခဏခါပြောတဲ့လက်ကွင်းထဲမှာတို့တောထဲမှာတို့ကြံခဲ့တဲ့လူကြီးရဲ့လုံခြုံရေးအတွက်လည်းလိုတယ်။ပြီးတော့တို့ဘယ်ကြည့်မှနော်အခုက၄-၅ရက်၆ရက်တပတ်ဘယ်လိုမှဟိုတိတာလာပြီပေါ့နော်အဲ့တော့ကူညီရတဲ့အများကြီးလိုတယ်ခုနပြောတဲ့စားစရာတော့အဓိကပေါ့နော်ပြီးတော့လုံခြုံရေးဟိုစားစရာပို့မယ်ဆိုရင်လည်းဗာနဲ့ပို့နိုင်လေအခုကဟိုလမ်းကြောင်းဆက်တည်းရလေတခုမှအချိန်မပြေဘူးလမ်းလေးရလေအကုန်လုံးကတော်များများသွားလို့မရတဲ့နေရာဖြစ်နေတော့တချို့ကပို့ချင်တယ်ဆိုရင်လည်းပို့လို့မရတဲ့အခြေအနေသားတစ်ခုရှိရှိတော့ကူညီမဲ့လူတွေကတော့ဒီထက်ဟိုဒီလေအကုန်လမ်းကြောင်းမဟုတ်ဘဲနဲ့ဒီလမ်းကြောင်းတို့လာလို့ရတယ်ဆိုရင်တော့ဒါသမျိုးပေါ့နော်ဒီမှာတော့အလိုပဲအချင်ပေးချင်းနဲ့အလိုပဲပြောချင်းနဲ့ဒီနေ့လူရှိတယ်ဆိုရင်ပေါ့
အခုလိုစစ်ဘေးကနေလွတ်အောင်ထွက်ပြေးနေကြရသူတွေဟာအရင်တုန်းကအေးအေးချမ်းချမ်းနဲ့နေထိုင်နေကြတဲ့တာမန်ပြည်သူတွေဖြစ်ကြပါတယ်
။ကျွန်မအွန်လိုင်းမှာပြန်တက်နေပါတော့။ပြန်တက်တဲ့ဟာဒီလည်းရှိတယ်နော်။ပြင်မာနေဟိုတခြားဟိုစာတင်နေတဲ့ဟာဒီလည်းရှိတယ်။ကလေးတွေစာတင်ပေးရလည်းရှိတယ်ဆိုအကုန်လုံးအလုပ်ကံရတော့အကုန်ပြည့်ကုန်တာပေါ့မှာ။အ
ဲ့တော့ကလေးတွေစာတင်ပေးရဆိုတော့ညီမစာတင်ပေးတဲ့ကလေးတွေရဲ့အခြေအနေရောဘယ်လိုရှိပါလဲ။
သူတို့ကလည်းအကုန်လုံးကဟိုကလေးသူတို့မိဘနဲ့သူတို့ပဲအဲ့လိုမျိုးအခြေအနေမကောင်းတော့အကုန်လုံးကပြေးကုန်တယ်ဒါမှဟ
ပါမလို့လို့မရတော့သူကိုယ်တော့ပြရဖြစ်ဖြစ်ကုန်ဘယ်သူကပြန်လာရလို့ရမှာလဲတတိယနေ့ကလည်းအကုန်လုံးမရအောင်မှာကျမတကယ်ချင်းဆိုတော့တို့အမေစဖက်အခလေးတစ်ဖက်ဒီဖြစ်နေတယ်တချို့ဘောနော်စစ်ကြောင့်အိုးဖြစ်အိမ်ဖြစ်ထွက်ပြေးနေကြရတယ်ဆိုတာကိုလူကြီးတွေပြောပြလို့ဒါအရင်ကသိခဲ့ရပါပဲအခုကိုယ်တိုင်ကြုံတွေ့ရတဲ့အခါမှာမယုံနိုင်အောင်ဖြစ်ရတယ်လို့ဒီမော့ဆိုမျိုးသူကပြောပြပါတယ်
ဝိုင်းပြီးတော့မတင်ချင်းချတယ်ပြီးလည်းလက်နဲ့ကြည့်ပြီးနဲ့လဲချတယ်အဲ့လိုမျိုးအိမ်ဒီမှာဆရာကြောင့်ညီအစ်ကိုကလိုက်ပြီးတော့ချတာလက်နဲ့နဲ့တမိုင်းဒီပါရီအရင်ကတော့ဘိုးပါရီပြောပြလာပြီးပဲရှိတယ်သူတို့ပြေးခဲ့ရတဲ့ကြီးဆိုင်ကြတယ်ဗာညာတော့စားပဲစားဖို့ကတော့လက်တွေ့ပေါ့နော်ကိုကိုရန်အဲ့လိုကိုကတော့အားလဲအော်တယ်ပြီးတော့ဒေါတာလက်ထွက်တယ်ဒီလောက်ထိတော့မှလူဟုတ်ရဲ့လာ tiaw yai phu daw ma ta ma phit nai u bo no so lo ta ya so lo du ga pe pe chin ne so lo le ho a yan a o mi le ma a o le do ta chwa daw bo sait le tu le
a khu lo myo pye ni ya pi lo naw ko ain yo bo no ko ain yo pyan nai bo a chi ni ya ho let si ma belo myin ya le si be ro law pyan nai me du ho mhan ma le
belo ma pyan lo mi ya u a khu le si chin ni ain ni ma ta pye cha ya ta law wa lo a khu lo tu lo ki ni ya bo no tu lo ni ya yu kha ye sat sat di ga pi lo ma
ကိုယ်စနိုက်ပါတမိုင်းလေးရှိနေရက်ကွက်တွေလည်းပြန်ဝင်လို့မရအောင်အဲ့တော့ကျမတို့လောလောဆယ်ရအိမ်ပြန်ဖို့အချိန်နေရလုံးဝအချိန်မပေးပါဘူးကိုကကိုကကိုအေးချမ်းကိုမျိုးကိုရွာမှာကိုကကိုနေနေပြီးတော့ဒါမျိုးတွေဖြစ်လာတဲ့အတူပုံပါရောဟိုညီမတို့လို့အခုလို့ထွက်ပြေးနေရတဲ့ဒီစစ်ဘေးဟိုဒုက္ခတွေအနေနဲ့ဟိုဘယ်လိုပြောချင်လဲရှင့်
ဟုတ်ကဲ့အခုကအကုန်လုံးကဒီကျမတို့ဒီတရားရုံးအဖြစ
တိုက်ပွဲတွေကြောင့်အခြေအနေမတည်ငြိမ်သေးတဲ့ဒီမော့ဆိုမျိုးကနေဘေးကင်းရာမှာထွက်ပြေးခိုလုံနေရတဲ့ဒီမော့ဆိုမျိုးတို့တယောက်ဖြစ်ပါတယ်။နေစဉ်ညချင်းပြည်ရင်းဒုက္ခတွေပေါ်ရောက်ခဲ့ရတဲ့သူအနေနဲ့အခုအချိန်မှာယာယီခိုလုံနိုင်တဲ့နေရာတစ်ခုမှာရောက်နေပေမဲ့လုံခြုံတယ်လို့မခံစားရပါဘူးလို့ပြောပါတယ်ရှင်ကျွန်မဆူမြမောမှာ